မူရစီဝဆိုင်ရာမူဝါဒတွေပြင်ဆင်ဖို့မြန်မာနိုင်ငံအစိုးရတက်ကစတင်ပြီးတော့ဆောင်ရွက်နေပါတယ်တန်သာဒေတာလက်နက်ကင်ပြိပက္ခတွေကြောင့်မူရစီဝတက်ဖြစ်ရေးလုပ်ငန်းတွေမှာအဓိကအတားအဆီးတစ်ခုဖြစ်နေတယ်လို့နိုင်ငံရဲ့စီးပွားရေးမူဝါဒကြောင့်လည်းမူရစ်ကုန်ကူးမှုတွေကိုရှာဖွေဖမ်းဆီးမှုလုပ်ရမှာအားနည်းလာရတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကထောက်ပြပါတယ်မတ်တိန်ကြီးထက်ကစူးစီးတင်ပြထားတာကိုနားဆင်ပါခင
်ဗျာမြန်မာနိုင်ငံရဲ့မူရစ်စီးပွားဆိုင်ရာမူဝါဒတွေပြင်ဆင်ဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂမူရစ်စီးပွားနဲ့ရာသွေးမှုနှိမ့်နှင်းရေးအဖွဲ့ UNODC တို့ပူးပေါင်းပြီးစတင်ဆောင်ရွက်နေပါတယ်မူရစ်စီးပွားထုတ်လုပ်မှုကိုတိုက်ဖြတ်ရုံနဲ့မဟုတ်ပဲသုံးဆွဲမှုတွေကိုပါရှော့ချနိုင်အောင်လှုံ့ဆော်ဖို့မြန်မာတာဝန်ရှိသူတွေကို UNODC ကတိုက်တွန်းပါတယ်။မူဝါဒတွေပြင်ဆင်ရေးအတွက်ကတော့အစတင်လေ့လာသုံးသပ်နေပြီလို့မြန်မာနိုင်ငံမူရစီဝါတားစီနှိမ့်နင်းကြီးရဲတပ်ဖွဲ့ရဲ့ဌာနမှူးရဲမှူးကြီးဇော်လင်းထွန်းကပြောပါတယ်
။ခုဒီလိုနဲ့ကျွန်တော်မူရစီဝါမူဝါဒတွေပုံပြန်ပြီးတော့ဒီလာသုံးသပ်ပြီးတော့မူရစီဝါမူဝါဒပြင်ဆင်ဖို့ပေါ့နော်။အဲ့ဒါလေးကျွန်တော်စလုပ်နေတာပါ။ကျွန်တော်လည်းဒီလိုဒီနေ့ဆွေးထားတဲ့ program အောက်မှာတော့ဒီမျိုးရေးစေဝါဆိုင်ဆိုင်ရေးဆိုတာကတော့ law enforcement တစ်ခုနဲ့မမရဘူး။ခြားဒီတုံးဆွေးမှုချောချာရေးကဏ္ဍတွေ၊ကွန်ပျူတာကဏ္ဍတွေ၊အတီးမီကျန်းမာရေးကဏ္ဍတွေ၊ဒီကဏ္ဍတွေနဲ့ပေါင်းဆက်ဆောင်နေတဲ့ဆိုတာမျိုးတွေဒါရင် satellite ကို control လုပ်တာတစ်ခုနဲ့မရဘူး။ဆိုတော့ demand ကို control လုပ်အောင်ဆိုတဲ့အကြောင်းကြီး
။ကုလသမဂ္ဂရဲ့2016ခုနှစ်အတွင်းကမ္ဘာမျိုးရေးစေဝါထုတ်လုပ်တုံးဆွေးမှုဆိုင်ရာအစီရင်ခံစာကိုလည်းကုလတာဝန်ရှိသူတွေနေပြည်တော်မှာတင်လာနေကရှင်းလင်းခဲ့ပါတယ်။မြန်မာပါဝင်အရှိတောင်အာရှနိုင်ငံတွေဟာမက်သဖက်တမင်ဆေးပြားထုတ်လုပ်သုံးဆမှုတိုးလာပြီးမူရစ်ဆေးဆွဲတာကြောင့်ကုသရသူတွေလည်းတိုးလာတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။မူရစ်ဆေးဝါဖန်စီရမိမှုကလည်း2009ခုနှစ်ကနေ2014ခုနှစ်အတွင်းလေးစာတိုးလာခဲ့ပြီးပြီးခဲ့တဲ့ဆယ်နှစ်အတွင်းမြန်မာပါဝင်တဲ့ရွှေတရီကန်ဒေတာမှာဘိန်းဆိုင်ပြိုမှုက3စာမြင့်တက်လာခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလည်းမူရစေဝါထုတ်လုပ်မှုရောဖမ်းဆီးမှုရောတိုးလာတယ်လို့မြန်မာအစိုးရဘက်ကပြောပါတယ်။ဒါပေမဲ့မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာတော့ပြည်တွင်းလက်နက်ကိုင်ပြစ်ပခတ်တွေကြောင့်အတားအဆီးဖြစ်ရတယ်လို့မြန်မာနိုင်ငံမူရစေဝါတားဆီးနှိမ့်နင်းရေးရဲတပ်ဖွဲ့ရဲ့ဌာနမှူးရဲမှူးကြီးဇော်လင်းထွန်းကပြောပါတယ်။
အဲ့တော့အရင်းမြစ်တွေကဗမာအများဆုံးအဲ့မှာသူကပေါက်ဆက်ဆောင်ရွက်နေတယ်ဆိုတော့ဒီ armed conflict တွေရှိနေတဲ့ MQ တွေ control လုပ်ထားတဲ့ area ထဲမှာသူတို့ကသွားပြီးတော့ protection site တွေကအဲ့မှာတို့ကရှိနေတာမျိုးတွေရှိတယ်။နောက်တစ်ခုဒီ production တွေကိုဖြစ်ဖို့အတွက် investment လုပ်တာလုပ်တဲ့နေရာမှာကျွန်တော် organize client တွေပေါ့။ဒီလိုသူတို့ organize client ပုံစံမျိုးဖြစ်တဲ့ဟာတွေအကုန်လုံးကအဲ့ဒီဘက်မှာရှိတဲ့အတွက်အရင်းမြစ်ကိုပေါ်ထုတ်တဲ့နေရာပေါ့။ unconflict area နဲ့ unconflict နဲ့ process ဆက်နေတာပေါ့။ဒီ conflict နဲ့ပတ်သက်လို့ conflict area တွေကိုကျွန်တော်တို့ law enforcement မရောက်နိုင်ဘူး။မရောက်နိုင်တော့ကျွန်တော်တို့ဒီမှာဖြစ်တဲ့ခဏအရင်းမြစ်တွေဖြူခွဲဖို့ပေါ့နော်။အရင်းမြစ်ရှိတဲ့နေရာတွေကိုသွားပြီးတော့ဆောင်ရွက်ထောက်လှမ်းဖို့အဲဒီတော့ဒီနေရာတွေကိုအခြေယူကိုကိစ္စတွေမှာကျွန်တော်ခက်ခဲရှိတာတော့ဒါဖြစ်နေနေမှတ်မှတ်ရှိတယ်ခက်ခဲရပါ။နောက်တစ်ခုကဘာပါလဲဆိုတော့ကျွန်တော်တို့ဒီလူရင်းစေဝါနဲ့ trade ကုန်သွယ်ရေးဆက်နွယ်မှုပေါ့ trade development ကို trade policy ရေးရပေါ့နော်ဒီနိုင်ငံတော်ရဲ့ economic growth ဖြစ်ဖို့အတွက် restriction တွေကျွန်တော်တို့ release လုပ်လာတာရှိရအောင် restriction တွေ release လုပ်လာတဲ့အမြတ်ဓမ္မအားနည်းလာလဲဆိုတော့ကျွန်တော်တို့ inspection မှာအားနည်းလာတာပေါ့ inspection မှာအားနည်းလာတဲ့ဖြစ်တဲ့အတွက်ဒီလူရင်းစေဝါဒီ drug trafficking မှာပေါ့ပေါ့ဒီ illicit trafficking တွေအကုန်လုံးကအဲ့ဒီ kind စီဒါမှမဟုတ်အဲ့ဒီ activity ပြပြီး advantage ရတာပေါ့ဒီအတွက်ကျွန်တော်တို့ကဒီမှာကျွန်တော်တို့စိတ်ကောင်းမှုပါစစ်ဆေးတဲ့ဟာတွေမှာကျွန်တော်တို့စိတ်ကောင်းမှုတွေက trade ပဲပတ်သက်တော့
တိုင်းရင်းသားလက်နက်ကိုင်ပြိပခတွေအပြင်နိုင်ငံရဲ့စီးပွားရေးမူဝါဒအကြောင်းလဲမူရစ်ကုန်ကူးမှုတွေတရားမဝင်ကုန်သွယ်မှုတွေကိုစီးစစ်တာမှာလက်ဟာမှုတွေရှိလာတယ်လို့ထောက်ပြပါတယ်မူရစ်စေဝါထုတ်လုပ်မှုတွေကတိုင်းရင်းသားလက်နက်ကိုင်တွေထင်းထုတ်တဲ့ဒေသတွေမှာအခြေစိုက်တာကြောင့်ရန်ကုန်မန္တလေးတို့လိုမြို့ကြီးတွေမှာစိတ်ကြွစေပြတန်းနဲ့ချီဖမ်းဆီးရမိမှုတွေရဲ့အဓိကလက်သည်တရားခံတွေကိုမဖော်ထုတ်နိုင်တာဖြစ်တယ်လို့လည်းရဲမှူးကြီးဇော်လင်းထွန်းကပြောပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းဆိုင်ပြိုထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံအဖြစ်ရပ်တည်နေတာဖြစ်ပါတယ်။မြန်မာပါဝင်တဲ့ရွှေသရီကန်ဒေသမှာလည်းခမန်းကြီးဘိန်းကင်းဧကပေါင်းတသိန်းခွဲကျော်ရှိနေပြီးတကဘာလုံးမှာရှိတဲ့ဘိန်းဆိုင်ခင်တွေရဲ့20%ရာခိုင်နှုန်းရှိနေတာလည်းဖြစ်ပါတယ်ရှင်။